ဇူလိုင်လစံကလေးကစလာတဲ့ဒီနှစ်ရဲ့မိုးရာသီပထမကာလမြေကြီးကြီးချိန်မှာတည်ဆုံးသူနှစ်ဦးရှိခဲ့ပြီးမြမတီအနှံ့မှာရေသေးတင့်သူပြည်သူပေါင်း 9,000 နီးပါးလောက်ရှိခဲ့ပါတယ်။လောလောဆယ်အေယာဝတီတိုင်းဒေသကြီးမှာစိုးရင်ရေမှန်အထက်မှာရှိနေပြီးလာမယ့်သတင်းပတ်အတွင်းအေယာဝတီနဲ့ချင်းတွင်းမြေကိုပြန်တက်လာနိုင်တဲ့အကြောင်းမိုးစလဌာနကခန့်မှန်းထားပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီနေ့မိုးရွာဒီမှာရေကြီးရေရှမ်းမှုအဓိကကြုံတွေ့ရတဲ့ဒေသတွေကတော့စိုင်းတိုင်းဒေသကြီး၊မကွေးတိုင်းဒေသကြီး၊ပဲခူးတိုင်းဒေသကြီး၊အင်ယာဝရီတိုင်းဒေသကြီးနဲ့ကရင်ပြည်နယ်တို့ဖြစ်ပါတယ်။ချင်းတွင်းအင်ယာဝရီနဲ့တောင်လင်းမြစ်ရေကြီးတာကြောင့်ဇူလိုင်လဆန်းကဒီနေ့အထိရေပေးတင့်ပြည်သူ 9,000 လောက်ရှိပြီးမကွေးတိုင်းမှာအဆိုးဝါးဆုံးခံစားရတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားသားရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးစိုးအောင်ကပြောပါတယ
်။လောလောဆယ်ကတော့တနင်္ဂနွေလို့နေထိုင်နေတဲ့ကျွန်တော်တို့ရှိတာတော့9,000ပတ်ဝန်းကျင်လောက်ရှိတာပေါ့ဗျာ။ရေသေးတဲ့နေရာတွေကသခိုင်းတိုင်းဒေသကြီးတွေပါဆိုလို့ရှိရင်ဟိုခန်းဒီမော်လိုက်လင်းချင်းနောက်မုံရွာပေါ့။ကြလေးဝလည်း2,000ကျော်ရှိတယ်ဗျာ။မြောင်တို့သခိုင်းတို့ပေါင်းပြီးတော့1,000ကျော်လေးတွေပေါ့ဗျာ။ဒါကျွန်တော်တို့မကွေးတိုင်းဒေသကြီးမှာရေစကြိုက1,000ကျော်တယ်ဗျာ။မခုတ်ကူက3,000ကျော်တယ်။နာမင်းဘူးက4,000ကျော်ရှိတယ်ပေါ့နော်။နာဟိုဘကူတိုင်းဒေသကြီးမှာတော့လောလောလတ်လတ်ဖြစ်နေတာကပထောင်းရဲ့ကြီးရဲ့မိုးလူဘက်မှာပေါ့နော်။ဒီကြီးရဲ့ဘက်ကလိုင်းဝဲတို့အရာတွေကတော့လောလောဆယ်တနုပြူတို့မောကသထုံတို့ဘာတို့ကတော့နည်းနည်းလေးပါပဲက
ဒီကနေ့အထိရေကြီးတာကြောင့်စကိုင်းတိုင်းဒေသကြီးခန်းတီမှာတယောက်နဲ့ချင်းကြီးရဲ့တွန်းဆမှာတယောက်တည်ဆုံးခဲ့ကြောင်းလည်းပြောပါတယ်။ပြည်ဆုံးသူတွေအတွက်လူကယ်ပြန်ဝင်ကြီးဌာနကတယောက်ကိုကြက်ငွေ3သိန်းစီထောက်ပံ့ပေးတယ်လို့ရေပေးတဲ့ပြည်သူတွေကိုလည်းစားနပ်ရိက္ခာနဲ့ကယ်ဆယ်ရေးပစ္စည်းတွေထောက်ပံ့ပေးတာကြောင့်ဆက်ပြောပါတယ်
။ကျွန်တော်တို့အမျိုးသားတော်အဖွဲ့အန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီရှိတယ်လို့ဒီနေ့တိုင်းနေမှာလဲကျွန်တော်တို့ကဒီအဖွဲ့တွေရှိတယ်။အဲ့ဒီတဘာဝေးစီမံခန့်ခွဲမှုဖွဲ့တွေကလည်းထောက်ပံ့တယ်လို့ကျွန်တော်တို့ကြီးကလည်းထောက်ပံ့တာပေါ့။အဲ့တော့ကျွန်တော်တို့ကစံရိတ်ခါဘူးထောက်ပံ့တယ်စံတပတ်ခါပေါ့ကနော်တခါကယ်ဆယ်ရေးပစ္စည်းတွေလည်းကျွန်တော်တို့ကထောက်ပံ့တယ်ကျူးပေါင်းကျွန်တော်တို့ထောက်ပံ့တဲ့ဥစ္စာကအဲ့1,100ရှိတာပေါ့
မိုးလေဝသနဲ့ဇလားပေတာညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားမှုချုပ်ဒေါက်တာကျော်မိုးဦးကတရားဝေတိုင်းဒေတာကြီးကအချို့ဒေတာတွေမှာမြေကြီးဟာစိုးရင်ကြီးမှအထက်ရှိနေစေတယ်လို့ပြောပါတယ
်အင်္ဂရာနဲ့ဇမောကတော့စိုးရင်မှအထက်မှာတို့ကမပေးကြီးတော့ရှိနေတယ်ပေါ့နော်ဒီနောက်တော့ရင်းတော့ကျတော့ပေးဖို့တော့ကြာနိုင်တယ်ပေါ့နော်အတိုင်းအကြောင်းကတော့ဆိုရင်မှတ်မှာဒါကပေးဖို့တော့ရှိပေါ့နော်ဒီကတော့စက်တင်ဘာလနေ့ရှိပါတယ်နောက်တစ်ခါတော့ဒီပကိုးပေါ့နော်ပကိုးကတော့ကျွန်တော်ကရှင်ရင်မှာတော့ဒါဆိုရင်လည်းလာနိုင်တယ်ဆိုပြီးတော့ကျွန်တော်ဖုတ်ပြန်ပါပါမယ်
မိုးဇလဌာနကဇူလိုင်လရဲ့တတိယနောက်ဆုံးပတ်10ရက်အတွင်းမှာအေယာဝရီနဲ့ချင်းတွင်းမြေကြီးဟာမြို့ကြီးအတော်များများမှာမြင့်တက်လာနိုင်တယ်လို့ခန့်မှန်းချပါမိတယ်။ပြည်ပြည်နယ်မှာတော့တန်လွင်မြေကြီးဟာစိုးရိမ်ရေမက်ကနေပြန်လည်ကျဆင်းနိုင်ပွဲရှိကြောင်းခန့်မှန်းထားပါတယ်။